မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အနေနဲ့တပ်ဖြတ်နေမှုတွေဆန္ဒပြပြည်သူတွေအပေါ်မှာဖိနှိပ်မှုတွေကိုရပ်ပစ်ဖို့အတွက်ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ
် My message to the military is very simple stop the killings stop the repression of the demonstrations
တပ်ဖြတ်မှုတွေကိုရပ်ပစ်ပါဆန္ဒပြမှုတွေအပေါ်မှာဖိနှိပ်မှုတွေကိုရပ်ပစ်ပါနိုင်ငံရေးအကျဉ်းသားအလုံးကိုပြန်ပြီးလွှတ်ပေးပါနောက်ပြီးတရားဝင်ရွေးကောက်တင်မြှောက်ခံရသူတွေကိုအာဏာပြန်ပြီးအနှင်းပါဆိုတာပါပဲလို့ပြောသွားတာပါမြန်မာနိုင်ငံမှာစနေနေ့ကကြာရောက်တဲ့တမရော်နေ့မှာစစ်တပ်ရဲ့လှုပ်ဆောင်မှုတွေကတိတ်ကိုဆိုးရတဲ့အတွက်ပြင်းပြင်းထန်ထန်ရှုတ်ချလိုက်ကြောင်းလဲဒါဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့လည်းပြောပါတယ်လူအများပြားကိုတပ်ဖြတ်ခဲ့တယ်လို့နိုင်ငံရေးအကျဉ်းသားအလုံးကိုပြန်ပြီးလွှတ်ပေးဖို့တောင်းဆိုချက်ကိုရောမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ဖို့တိုက်တွန်းချက်ကိုပါမြန်မာစစ်တပ်ကလည်းညှင်းပယ်နေတာကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံရဲ့အခြေအနေပြောင်းလဲသွားအောင်ဂုရဲပို့ပြီးခိုင်ခိုင်မာမာတန်လိထန်ချလှုပ်ဆောင်ဖို့လိုနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံအခြေအနေဟာတိတ်ကိုဆိုးရင်စရာကောင်းနေတယ်လို့ဖြစ်နေတဲ့ကိစ္စရဲ့အများပြားအတွက်ပြန်ပြောင်းဖို့မလွယ်တဲ့ပုံပေါ်နေပေမဲ့လက်မြောက်အရှုံးမပေးဖို့နဲ့နိုင်ငံတကာအတိုင်းအဝိုင်းကလည်းဂုရဲပို့ပြီးစီစီလုံးလုံးဝိုင်းဝန်းပံ့ပိုးကြဖို့လည်းပန်ကြားခဲ့ပါတယ်။